ဗင်နီဇွဲလားသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတနီကိုလတ်မာဒူရိုအနိုင်ရတယ်ဆိုပြီးတော့ရွေးကောက်ပွဲအာဏာပိုင်တွေကကြေညာပြီးမဲ့လို့အမေရိကန်ပြည်တော်စုနဲ့လက်တင်အမေရိကတိုင်းပြည်တော်ပြင်များကတော့ရလတ်တရားဝင်မှုအပေါ်မှာမိကုံထုတ်ကြပါရတယ်။သမ္မတမာဒူရိုဟာမေရှာလတ်58ရာခိုင်နှုန်းအတိုက်ခံသမ္မတလောင်းအက်ဒမန်ဒိုဂွန်ဇာလက်ကမဲ44ရာခိုင်နှုန်းရတယ်ဆိုပြီးတော့မေယုံနေပိတ်ပြီးနောက်6နိုင်ကြာမှာရွေးကောက်ပွဲအာဏာပိုင်တွေကကြေညာပါရတယ်။မဲချုပ်တင်ခမန်းချက်တွေမှာတိုက်ခန်ခေါင်းဆောင် Gonzalez ကအတော်လေးကိုအသာနဲ့အနိုင်ရတယ်လို့ပြနေပြီးမဲ့သမရမာဒူရိုအနိုင်ရတယ်ဆိုပြီးတော့ရွေးကောက်ပွဲအာဏာပိုင်တို့ကကြီးညာတာပါရလတ်ကြီးညာပြီးတဲ့နောက်မြို့တော် Caracas တဝမ်းဒေသခံတွေကတော့မနေ့လင်းအားကြီးမှာတံမုံတွေထုတီးပြီးတော့ဆန္ဒပြကြပါတယ်ရွေးကောက်ပွဲအာဏာပိုင်တွေကြီးညာတဲ့ရလတ်ဟာ Venezuela ပြည်သူတွေရဲ့မဲနဲ့ဆန္ဒသဘောထားကိုထိရောက်မှုရှိတဲ့ပုံမှာအတော်လေးစိုးရိမ်မိတယ်လို့ American နိုင်ငံရေးဝန်ကြီး Anthony Blinken ကပြောပါတယ်လက်တီအမေရိကတိုက်နိုင်ငံ၉နိုင်ငံကတော့မေယုံအချက်လက်တွေကိုပြန်စစ်ဆေးဖို့တောင်းဆိုထားကြပါတယ်